ရန်ကုန်တိုင်းတရားရုံးသုံးခုကနေပြီးတော့တရားဆွဲဆိုခံထားရတဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်ရဲ့ဒုက္ခကိုဝေယံဖြိုးမိုးကိုကြောက်တရားမျိုးနဲ့တရားရုံးကနေအလုတ်ကျန်းတဲ့ထောင်တန်းနှစ်နှစ်နဲ့တလတဒီကနေ့ချမှတ်လိုက်ပါတယ်။ရန်ကုန်ကပြောပြလာတဲ့သတင်းပြေဆုံးကိုသားညုံပြောပြပေးပါရှင်။
ပကမျာဖွဲ့ချုပ်ရဲ့ဒုတိယဥက္ကဋ္ဌဝေယံဖြိုးမိုးကိုကြောက်တရားမျိုးနဲ့တရားရုံးကနေအလုတ်ကျန်းတဲ့ထောင်တန်းနှစ်နှစ်ဒီကနေ့ချမှတ်လိုက်တယ်လို့သူရဲ့ရှင်းနေကဗီဒီယိုကိုပြောပါတယ်။ဒီနေ့ရေးစုစီစကိုးနဲ့အတလာချလိုက်တယ်။ဟိုငါငါခါဝင်နေရနှစ်နှစ်ချလိုက်တယ်။အလုတ်ကျန်းတဲ့ထောင်အောင်ပါ။အလုတ်နဲ့ထောင်တန်းနှစ်နှစ်ချလိုက်တယ်။ချုပ်ရဲ့ခါကြွယ်မပြီးပါဘူ ထောင်ထဲမှာလူခွင့်ချိုးဖောက်ခံရတာတွေဟာတရားမျှတမှုမရှိဘူးလို့ဘဂဒတ်မြအဖွဲ့ချုပ်ရဲ့ဗဟိုလုံမှုဆောင်တူက VOE ကိုပြောပါတယ
်ဘဂဒတ်ရဲဘော်တွေအပေါင်းတပီလုံးကပြည်သူလူထုကိုဖမ်းဆီးနှိပ်စက်တပ်ဖြတ်တာထောင်ချတာတွေဟာအဲမတရားတဲ့လုပ်ရည်တွေဖြစ်တယ်ဒီအတွက်လည်းဒီတနေ့မှာပြည်သူလူထုကနေတရားစီရင်တာကိုဖက်ဆစ်ဆဲကောင်စီအနေနဲ့မလွဲမသွေခံရမယ်ဆိုတာပြောချင်ပါသေးတယ်
အခုဒီကြောက်သားမျိုးနယ်တရားရုံးကအမှုတွေအတွက်ပဲကိုဝီရန်ဖြုတ်မှုကိုအမိန့်ချထားတာပါမယန်းကုန်းနဲ့ကမာယုမျိုးနယ်ကတရားရုံးတွေမှာဆွတ်ဆွထားတဲ့ရာဇသက်ကြီးပုပ်ပ905ကကြီးအမှုတွေအတွက်လည်းသူဆက်ပြီးတော့ရင်ဆိုင်ရအောင်မှာဖြစ်ပါတယ်ဒီဇင်ဘာလ10ရက်နေ့ကအစ်စင်ထောင်တွင်အတန်တိတ်တပိတ်မှာပါဝင်ခဲ့တဲ့ကိုဝီရန်ဖြုတ်မှုနဲ့ဗဂဒါကြောက်သားတွေအပါအဝင်တခြားနိုင်ငံအကျဉ်းသား89ဦးကိုအကျဉ်းထောင်အာဏာပိုင်တွေကနှစ်ပတ်နီးပါးတိုက်ပိတ်ခဲ့ပါတယ်ထောင်အာဏာပိုင်တွေကရိုင်းနှက်နှိပ်စက်တာတွေလုပ်ခဲ့ပြီးတော့တချို့လည်းပြင်းထန်ထန်တရားရရှိခဲ့တယ်လို့ရှေ့နေတွေက view ကိုပြောပါတယ်။ဆက်နာသိန်းနဲ့ရက်မှာပဲဖမ်းဆီးခံခဲ့ရတဲ့ဘဂဒါတွဲဘက်အတွင်မှုဟောင်းကိုမင်းသွေးတစ်ကိုတော့မနေ့ပြန်ဒီဇင်ဘာလ30ရက်နေ့မှာမင်းချမှာဖြစ်ပါတယ်။ဘဂဒါမြအဖွဲ့ချုပ်ဘူမာတာဝန်ယူထားသူတွေဖမ်းဆီးခံရတာ15ဦးရှိထားပြီးတော့နောက်ထပ်4ယောက်ကတော့ဖမ်းဆီးနှိပ်စက်ခံရချိန်မှာတည်ဆုံးခဲ့တယ်လို့ဘဂဒါမြအဖွဲ့ချုပ်တာဝန်ရှိသူက view ကိုပြောဆိုပါတယ်ခင်ဗျာ။